ဟုတ်ကဲ့ပထမဆုံးမေးချင်တာကဘာမပီမြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းရဲ့နောက်ဆုံးအခြေအနေဘယ်ဆင့်ကိုရောက်နေပြီလဲရှင
် Excellent question. Yeah, so it just passed through the House Foreign Affairs Committee.
ဒီဥပဒေမူကြမ်းကိုအောက်လွှတ်တော်နိုင်ငံခြားရေးကော်မတီကအတည်ပြုလိုက်ပါပြီ။ပညာညွတ်တဲ့သဘောနဲ့တူခဲ့တဲ့အခြေအနေပါဘယ်သူမှကန့်ကွက်တာမရှိပါဘူး။ဒါကြောင့် Republican တွေရော Democrat တွေရောအားလုံးကဒီဥပဒေမူကြမ်းကိုထောက်ခံတယ်လို့ပြောရမှာပါ။နောက်တစ်ဆင့်ကတော့အောက်လွှတ်တော်တစ်ခုလုံးကဆုံးဖြတ်ရမယ့်အဆင့်ရောက်နေပါပြီ။နောက်ပြီးဒီအချိန်မှာဥပဒေကြမ်းကိုပြင်ဆင်နိုင်တဲ့ကာလလည်းဖြစ်ပါတယ်။ဒီတော့ဥပဒေမူကြမ်းကိုပြင်ဆင်သည်ဖြစ်စေမပြင်ဆင်သည်ဖြစ်စေအောက်လွှတ်တော်မှာမဲခွဲဆုံးဖြတ်မှာဆိုတော့ဒီမိုကရက်ပါတီခေါင်းဆောင်တွေရဲ့အပေါ်မှာမူတည်နေပါတယ်။ဒါကြောင့်အောက်လွှတ်တော်ဩဂတ်ပလိုစီအနေနဲ့ကယ်လီဖိုးနီးယားပြည်နယ်နဲ့တန်နီဟိုရနေတဲ့မယ်ရီလန်းပြည်နယ်မှာနေထိုင်ကြတဲ့မြန်မာနဲ့တိုင်းရင်းသားတွေအနေနဲ့ဒီဥပဒေမူကြမ်းပြင်ဆင်ရေးတည်ကြအောင်သူတို့ရဲ့စံနာတွေထုတ်ပေါ်ပြတင်ပါတယ်။နောက်ပြီးတော့ဒီဥပဒေမူကြမ်းနဲ့ပတ်သက်လို့စိုးရိမ်ပူပန်နေသူတွေအနေနဲ့သူတို့ပြင်ဆင်လိုတဲ့အချက်တွေကိုအထက်လွှတ်တော်မှာစူးစမ်းမိတ်ဆက်ဖို့အချိန်ရောက်နေပါပြီ။ဒါပေမဲ့လည်းအထက်လွှတ်တော်မှာတော့အချိန်အနည်းတွေသိပ်အားရစရာမကောင်းပါဘူး။Republican တွေကလက်မှတ်ထိုးဖို့ညှင်းဆုံနေစေဖြစ်ပါတယ်။ဒါကြောင့်အထက်လွှတ်တော်နိုင်ငံခြားရေးကော်မတီမှာပဲဥပဒေကြမ်းကတက်နေပါတယ်။သူတို့မကြိုက်တဲ့အချက်တွေကိုဒီဥပဒေကြမ်းထဲကနေပယ်ထုတ်ဖို့လိုလားနေပါတယ်။ဒါကြောင့်အထက်လွှတ်တော်မှာဘယ်လိုညှိနှိုင်းကြမလဲဆိုတာကျွန်တော်တို့စောင့်နေစေပါ။အထူးသဖြင့်အထက်လွှတ်တော်မှာဒီဥပဒေမူကြမ်းအတည်ပြုဖို့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ်ဘော့ဘ်မန်နဒီစ်ကအရေးကြီးလာဖို့ရှိပါတယ်။တချို့ကတော့သိပါလိမ့်မယ်။ဘာမာဘီလ်အစောပိုင်းမှာဗာရှင်းကို2019ခုနှစ်ကစတင်တင်သွင်းတဲ့အချိန်မှာအောက်လွှတ်တော်မှာပြဿနာမရှိခဲ့ပေမဲ့အထက်လွှတ်တော်မှာပိတ်ဆို့ခံရပြီးမဲခွဲဆုံးဖြတ်တဲ့အဆင့်တောင်မရောက်ခဲ့ပါဘူး။ဒါကြောင့်ဒီလိုအန္တရာယ်မျိုးကျွန်တော်တို့ထပ်ပြီးရင်ဆိုင်နေရပါတယ်။ဒါကြောင့်လဲကျွန်တော်အခု Texas ပြည်နယ်ကိုရောက်နေပြီး Republican တွေရဲ့ဒီနေ့ဒီမှာတက်ဆိုင်တဲ့လူတွေနဲ့တွေ့ဆုံရှင်းပြနေပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဒီဥပဒေကြမ်းကိုပြဋ္ဌာန်းနိုင်ဖို့ကျွန်တော်တို့ကြိုးစားရမှာပါ
။ So I would like to clarify that you know Obama bill which is
by all the time ပါတီကြီးအလုံးကသဘောတူညီမှုရထားတဲ့ဒီဥပဒေမူကြမ်းကိုအထက်လွှတ်တော်မှရှိတဲ့ Republican တွေဘက်ကအလွယ်တကူသဘောမတူနိုင်တာဘာကြောင့်လဲရှင်။အဓိကဘာအချက်တွေလဲရှင်။
Yeah, the Republican offices, and it's mostly Todd Young in Indiana that's been leading.
Republican ဘက်ကအထူးသဖြင့် Indiana ပြည်နယ်ကအထက်လွှတ်တော်မှ Todd Young ဘက်ကအဆင်မပြေဖြစ်နေတာပါ။ကျန်တဲ့ Republican အမတ်အများစုကတော့ဒီဥပဒေကြမ်းနဲ့ပတ်သက်လို့သိပ်ပြီးပြဿနာမရှိကြပါဘူး။ဒါပေမဲ့လည်းသူတို့က Todd Young နောက်ကိုလိုက်ကြမှာဆိုတော့ Todd Young ရုံးကဒီဥပဒေကြမ်းနဲ့မှပါတဲ့အချက်တချို့နဲ့ပတ်သက်လို့သဘောမတူတာတွေရှိနေပါတယ်။အဲ့ဒါကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအတွက်အသုံးစိတ်ကိုလိုအပ်သလောက်သုံးစွဲဖို့ဆိုတဲ့အချက်ပေါ်မှာ Todd Young ကအဲ့ဒီလူမျိုးမတတ်မှတ်ပဲဘတ်ဂျက်အတိအကျပြဋ္ဌာန်းဖို့ဒေါ်လာတန်220သုံးစွဲဖို့သတ်မှတ်အဆိုပြုထားပါတယ်။ဒါကိုတောင်တချို့ Republican အမတ်တွေကအယံများတယ်လို့ပြောနေကြတော့မှာပဲ။ဒါပေမဲ့အားလုံးသိကြတဲ့အတိုင်းပဲမြန်မာနယ်စပ်ကရင်းကြဒုက္ခတဲ့အချက်အတဲ့မှာဒီနှစ်အတွက်ဒေါ်လာတန်180ပြီးတော့နောက်ထပ်ဒေါ်လာတန်90ကိုအမေရိကန်အစိုးရကသုံးစွဲထားပြီးဖြစ်ပါတယ်။အဲ့ဒီတော့ဒေါ်လာတန်220ကိုမြန်မာနိုင်ငံအတွက်သုံးစွဲဖို့ဆိုတာညားပြားတဲ့ပမာဏမဟုတ်ပါဘူး။ဒုတိယအချက်ကတော့ Republican တွေဘက်ကစိုးရိမ်နေတာကဥပဒေကြမ်းထဲမှာမြမရည်နံတဲ့သဘာဝတန်ခွေလုပ်ငန်းနာမည်အတိအကျဖော်ပြထားတဲ့ကိစ္စပါ။အထူးသဖြင့် Todd Young ရဲ့ရုံးကထောက်ပြတာကဒဏ်ခတ်ရေးယူရမယ့်ကုမ္ပဏီတွေအတွက်သတ်မှတ်ချက်တွေကိုပြဋ္ဌာန်းတင်ပြီးကုမ္ပဏီနာမည်အတိအကျမသတ်မှတ်တင်ဘူးဆိုတဲ့အချက်ပါပဲကျွန်တော်တို့ဘက်ကလည်းသူတို့ကိုပြန်ပြီးရှင်းပြနေတာကသမရလုပ်ပိုင်권အနေနဲ့မြမရည်နံတဲ့သဘာဝတန်ခွေကိုပိတ်ဆို့ရေးယူနိုင်စွမ်းရှိပေမဲ့ဒါကိုသူတို့ကမလုပ်ဆောင်ခဲ့ကြပါဘူးဒါကြောင့်အထက်လွှတ်တော်ရဲ့တွန်းအားပေးမှုကိုတကယ်လိုအပ်နေပါတယ်နောက်ပြီးကျွန်တော်တို့ထောက်ပြနေတာကဒါကတကယ်ကုမ္ပဏီအစ်စ်အမှန်မဟုတ်ဘဲမြန်မာစစ်တပ်ထိန်းချုပ်ထားတာပါဒါကြောင့်ဒီနာမည်ကို ဥပဒေကြမ်းထဲမှာထည့်သွင်းဖို့လိုအပ်တယ်လို့ရှင်းပြထားပါတယ်။တတိယတစ်ချက်ကတော့ပုဂ္ဂိုလ်ရေးဆန်တဲ့ကိစ္စလို့ပြောရမှာပါ။ဒီမိုကရက်အထက်လွှတ်တော်အမတ်ခါတင်းကဒီဥပဒေကြမ်းကိုမြန်မြန်ဆန်ဆန်မိတ်ဆက်ခဲ့တာဟာသူတို့ကိုလိလိရှုတယ်လို့ရီပါဘလစ်ကင်တွေဘက်ကမြင်ကြပါတယ်။သူတို့ကိုအချိန်ပေးတင်တယ်လို့ယူဆကြပါတယ်။ဒါကြောင့်ဒီအချက်၃ချက်နဲ့နောက်အင်ဒီယားနာပြည်နယ်အထက်လွှတ်တော်အမတ်ကဒီဥပဒေမူကြမ်းနဲ့ပတ်သက်လို့အဓိကဖြစ်နေတော့အခုအချိန်ဒီအထက်လွှတ်တော်မှာမဆွေးနွေးဖြစ်သေးပါဘူး
။ So how about the Republican? အဲ့တော့ Republican လူနည်းစုခေါင်းဆောင် Mitch McConnell ကရောဒီတစ်ခါဥပဒေကြမ်းပေါ်မှာသူ့အမြင်ဘယ်လိုရှိလဲရှင့်
Yeah, his Mitch McConnell
လူနည်းစုခေါင်းဆောင် Mitch McConnell ကတော့ဒီဥပဒေကြမ်းနဲ့ပတ်သက်ရင်ရေဘူရာအပြင်သူတို့ကအဓိကတင်သွင်းသူမဟုတ်ပါဘူး။နောက်ပူးတဲ့တင်သွင်းတဲ့အထက်မှာလည်းမပေါ်ပါဘူး။နောက်အထက်လွှတ်တော်ဒီမိုကရက်လူများစုခေါင်းဆောင် Chuck Schumer ကလည်းဒီအတိုင်းပါပဲ။ Mitch McConnell အနေနဲ့တမိုင်းကြောင်းအရမြန်မာဒီမိုကရေစီကိုအလွန်ထောက်ခံခဲ့ပေမဲ့လည်းအခုဥပဒေကြမ်းပြဋ္ဌာန်းနိုင်ဖို့နောက်ွယ်ကနေအများသိအောင်သူဩဇာကိုအသုံးချထုတ်ပြောတာမျိုးမရှိသေးပါဘူး။ဒါပေမဲ့တည်ထောင်တွဲဆုံမှုတွေမှာတော့ဒီဥပဒေကြမ်းကိုဆောင်ရွက်ဖို့အချက်တရလို့ကျွန်တော်တို့ကြားရပါတယ်။ဒါကဖြစ်နိုင်ပါတယ်။ဒါပေမဲ့ဒီဥပဒေကြမ်းကိစ္စမှာအထက်လွှတ်တော်နိုင်ငံသားရေးကော်မတီကပဲဆုံးဖြတ်ဖို့သူ့ကိုလွှဲထားပါတယ်။အထူးသဖြင့်အထက်လွှတ်တော်မှာဥပဒေမူကြမ်းကိုဒီမိုကရက်နဲ့ပူးတွဲတင်သွင်းမဲ့ thought ရန်အပေါ်မှာမူတည်နေပါတယ်
။ So, you know, here
ဟုတ်ဆိုရင် American people ရှိတယ်။မြန်မာနဲ့တိုင်းရင်းသားຫນွေပွားတွေကဒီဥပဒေကြမ်းကိုပြင်ဆင်ဖို့တောင်းဆိုထားတာတွေလည်းရှိပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရကိုတရားဝင်အသိမှတ်ပြုဖို့နောက်စစ်အုပ်စုရဲ့ဝင်ငွေတွေကိုဖျက်ဆီးနိုင်ရေးပိုပြီးပြင်းထန်တဲ့စီးပွားရေးပိတ်ဆို့မှုတွေကြားထန်ဖို့စတဲ့အချက်တွေထည့်သွင်းပေးဖို့တောင်းဆိုထားတာတွေ့ရပါတယ်။အဲ့တော့ဒီဥပဒေကြမ်းကိုပြင်ဆင်နိုင်မယ့်အလားအလာရောရှိမလားရှင့်။နောက်ဒီလိုပြင်ဆင်ဖို့ဆိုရင်ရောအချိန်ဘယ်လောက်ထိကြာနိုင်လဲ။
It's possible to amend it. I would hope that
ဥပဒေကြမ်းကိုပြင်ဆင်ဖို့အလားအလာဖြစ်နိုင်ပါတယ်။ဥပဒေကြမ်းမှာပါတဲ့စီးပွားရေးပိတ်ဆို့မှုအချက်မှာအရေးအကြီးဆုံးဖြစ်တဲ့ မြမရေနံနဲ့တဘာဝတန်းွေလုပ်ငန်းအပေါ်ချမှတ်မဲ့ကိစ္စကိုထိရောက်ပြင်းထန်တဲ့အသုံးအနှုန်းတွေတုံးလာဖို့ကျွန်တော်တို့မျှော်လင့်ပါတယ်။အဲ့ဒီမှာဖော်ပြထားတာကအမေရိကန်နိုင်ငံသားရေးဌာနရဲ့ဆုံးဖြတ်ချက်အပေါ်မှာပဲမူတည်နေတဲ့အခြေအနေမျိုးရေးထားတာပါ။ဒီအချက်ကိုလည်း Republican တွေဘက်ကအဓိကစန့်ကျင်နေတာဖြစ်တော့အပြင်းအထန်တိုက်ရမယ့်အနေအထားဖြစ်နေပါတယ်။ဒါကလည်းထိုက်တန်တဲ့တိုက်ပွဲတစ်ခုလို့ကျွန်တော်မြင်ပါတယ်
။ Yeah. So how about to recognize the NUG National
NUG ကိုတရားဝင်ဆိုရဖြစ်ပေါ့နော်။ American ကအတိမတ်ပြည်ရေးကိစ္စမှာဘလို့အခြေအနေရှိနေလဲရှင်။တစ်ဖက်မှာလည်း American ပြည်ထောင်စုကိုနိုင်က Venezuela နဲ့ပတ်သက်လို့အတွေ့အကြုံရှိထားတဲ့ခါကြတော့အခုမြန်မာကိစ္စမှာမျှော်လင့်ချက်ဘလို့ရှိနိုင်မလဲရှင်
။ I think there is hope
NUG ကိုအဓိကအဆိုရအဖြစ်အတိမတ်ပြည်ရေးရေရှည်အတွက်တော့မျှော်လင့်ချက်ရှိပါတယ်။အစည်းအဝေးတိုင်းမှာရော Washington Post သတင်းစာမှာရောစောင်းပါအနေနဲ့ NUG ကိုအစိုးရအဖြစ်အသိအမှတ်ပြုရေးကျွန်တော်ရေးသားခဲ့တာမျိုးအများအားပြင်းပြင်းထန်ထန်တိုက်တွန်းတောင်းဆိုနေတာမျိုးရှိပါတယ်။ဒါပေမဲ့ဥပဒေကြမ်းရေးဆွဲသူတွေအထက်လွှတ်တော်အမတ်တွေကိုယ်စားလှယ်တွေဘက်ကဒါနဲ့ပတ်သက်လို့တွန့်ဆုတ်နေတာတွေကျွန်တော်တို့တွေ့ရပါတယ်။ဒါပါကြောင့်လဲဆိုရင်နိုင်ငံသားရေးဌာနကနေသူတို့ပြန်ကြားတဲ့အချက်တွေနဲ့ဒီအပေါ်မှာနိုင်ငံသားရေးဌာနဘက်ကို NUG ကိုအသိအမှတ်ပြုဖို့လွှတ်တော်ကပြန်ပြီးဖိအားမပေးချင်တာလဲပါပါတယ်။ဒါကြောင့်အားလုံးသိတဲ့အတိုင်းပြင်သစ်လွှတ်တော်က NUG ကိုအစိုးရအဖြစ်အသိအမှတ်ပြုလိုက်တဲ့အချက်ကအမေရိကန်လွှတ်တော်ကိုလည်းဖိအားပေးတဲ့နေရာမှာအထောက်အကူဖြစ်စေမှာသိကြပါတယ်။ဒါပေမဲ့တကယ်လက်တွေ့မှာအမေရိကန်လွှတ်တော်နဲ့အစိုးရကိုဘယ်လောက်ထိတွန်းအားပေးနိုင်မလဲဆိုတာအတိအကျမပြောနိုင်ပါဘူး။ဘာကြောင့်လဲဆိုတော့နိုင်ငံသားရေးဌာနကအကြောင်းအကျိုးအဆက်တွေကိုရှင်းပြထားလို့ဖြစ်ပါတယ်။တကယ်လို့ဒီတိုင်ဥပဒေကြမ်းကိုအတည်ပြုရမှာအဲ့ဒီအချက်မပါခဲ့ရင်တောင်း NUG အစိုးရကိုအစိုးရအဖြစ်အသိအမှတ်ပြုရင်နောက်ထပ်ဥပဒေကြမ်းတစ်ခုတတ်တတ်အနေနဲ့ရေးဆွဲပြဋ္ဌာန်းဖို့ကျွန်တော်တို့ဖိအားပေးသင့်ပါတယ်။ဒါကြောင့်အခုဥပဒေမူကြမ်းထဲမှာထည့်သွင်းတာထက်ဒီအချက်ကိုနောက်ထပ်ဥပဒေကြမ်းတစ်ခုအနေနဲ့တတရေးဆွဲပြဋ္ဌာန်းဖို့ကြိုးစားတာကနိုင်ငံရေးအရာပိုပြီးလက်တွေ့ကျတယ်လို့ကျွန်တော်မြင်ပါတယ်။ အခုလက်ရှိအောက်လွှတ်တော်မှာတင်သွင်းထားတဲ့မြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းကိုအဆုံးရှုံးခံလို့မရပါဘူးဒီလိုဆုံးရှုံးသွားရင်ရေရှည်မှာ NUG ကိုအစိုးရအဖြစ်အတိမတ်တူရေးကိစ္စကိုလည်းအထောက်အကူပေးမှာမဟုတ်ပါဘူးဒီတော့အထက်နဲ့အောက်လွှတ်တော်အမတ်တွေကဒီဥပဒေကြမ်းကိုအောင်အောင်မြင်မြင်ကြားထမ်းလို့ကြပါတယ်ကျွန်တော်တို့ဒီတရင်အောင်မြင်မှုရရင်ရေရှည်အတွက်နောက်ထပ်အောင်မြင်မှုတွေကိုရဖို့အထောက်အကူပြုမှာဖြစ်ပါတယ်
What do you think when the
Bama Bay ကိုပြတ်ထန်းအတည်ပြုဖို့ကဘယ်တော့လောက်ဖြစ်လာနိုင်မလဲရှင
် That's a great question I mean I think in the house it can be very
ဒီလိုကြမ်းကိုအောက်လွှတ်တော်မှာမကြခင်ကအတည်ပြုတော့မယ်လို့ကျွန်တော်ထင်ပါတယ်တက်ဆိုင်ရာအောက်လွှတ်တော်အမတ်တွေရဲ့ပြည်နယ်တွေမှာလည်းလူတိုင်းကဒီဥပဒေမူကြမ်းကိုအမြန်ဆုံးဂရင်တွယ်ဖို့တောင်းဆိုနေကြတယ်လို့ကျွန်တော်ထင်ပါတယ်အခုလိုပြည်နယ်အလိုက်လွှတ်တော်အမတ်တွေကိုတိုက်တွန်းတောင်းဆိုကြတဲ့ရလဒ်ကဒီအချိန်မှာတကယ်ကိုကြီးမားပါတယ်အထက်လွှတ်တော်မှာ Republican နဲ့ Democrat တွေအကြားအပြန်အလှန်ညှိနှိုင်းနေရဆဲဖြစ်ပါတယ် Republican တွေဘက်ကသူတို့လိုချင်တဲ့အချက်မရမချင်းစိုက်ထားဖို့လိုလားနေပါတယ် Democrat တွေဘက်ကရှစ်ဆက်သွားဖို့ကြိုးစားနေပါတယ်ဒါကြောင့်တက်ဆိုင်ရာအထက်လွှတ်တော်အမတ်တွေကိုဖုံးနဲ့ခေါ်ဆိုဖိအားပေးတောင်းဆိုကြမယ်ဆိုရင်အရန်ကိုအကျိုးရှိမယ်လို့ကျွန်တော်မြင်ပါတယ်ဘယ်တော့မှဆုံးဖြတ်ကြမလဲဆိုတဲ့အချိန်ကိုမသိရပေမဲ့အထက်လွှတ်တော်မှာအပြန်အလှန်ညှိနှိုင်းမှုတွေကနေရလထွက်အောင်မဖြစ်မနေလုပ်ရမှာပါအထူးသဖြင့်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌနယူးဂျာစီပြည်နယ်ဒီမိုကရက်လွှတ်တော်မှာဘော့ဖ်မန်ဒီတ်ကအဓိကအခန်းမှာရှိနေပါတယ်အထက်လွှတ်တော်မှာဒီဥပဒေကြမ်းကိုအမြန်ဆုံးတင်သွင်းနိုင်ရေးအရေးကြီးနေပါတယ်တကယ်လို့မလုပ်နိုင်ဘူးဆိုရင်ဒီဥပဒေကြမ်းကိုပြဋ္ဌာန်းနိုင်ရေးမသေးကြတဲ့အနေအထားမှာရှိနေပါတယ
် So my final question is
what is ဒါကတော့ဒီဥပဒေကြမ်းမှာမြန်မာနိုင်ငံအတွက်အကျိုးရှိစေမယ့်အဓိကအရေးကြီးတဲ့အချက်တွေကဘာတွေလဲရှင
် Yeah Humanitarian
aid Okay ဒါကတော့နှစ်စဉ်လူသားချင်းစာနာထောက်ထားမှုအကူအညီတွေအတွက်ဒေါ်လာတန်း220 Now Democracy ရေးအတွက်ဒေါ်လာတန်း50ကို9နှစ်စာပေးဖို့သတ်မှတ်ထားတာပါမြန်မာရင်နံနဲ့တဘာဝတံခွေလုပ်ငန်းပိတ်ဆို့ရေးယူဖို့ကိစ္စမှာလဲဒဏ်ခတ်ရေးယူဖို့တွန်းအားပေးထားတာအခြားအခြားနိုင်ငံတွေနဲ့ညီတိုင်းဆက်သွယ်ဆောင်ရွက်ဖို့မြန်မာနိုင်ငံဆိုင်ရာအစ်င့်မြင့်မူဝါဒညီနိုင်ရေးမှုတယောက်ထားဖို့ပြီးတော့မြန်မာစစ်တပ်ကဂျနိုဆိုက်လိုလူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေဆိုတာအမေရိကန်အစိုးရအနေနဲ့သတ်မှတ်ဖို့လူ့ခွင့်ချုပ်ပေါက်မှုတွေမှာတာဝန်ခံမှုတာဝန်ယူမှုစတာတွေကိုပြဋ္ဌာန်းဖို့အချက်တွေဟာအဓိကအစိတ်အပိုင်းတွေလို့ကျွန်တော်မြင်ပါတယ်
Thank you Mike for taking your time with us